ပြည်ခဲ့တဲ့မေလ30ရက်နေ့ကနေပြည်တော်ဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဌာနရုံးခန်းမှာထူးခြားတဲ့အစည်းအဝေးတစ်ခုကျင်းပပါတယ်။ခေါင်းစဉ်ကတော့မြန်မာနိုင်ငံသို့တရုတ်ဧည့်သည်တွေဝင်ရောက်လာမှုနဲ့ပတ်သက်၍စနစ်တကျနဲ့ရည်ရှိအကျိုးရှိသောခီးသွွာလုပ်ငန်းအဖြစ်ဖွံ့ဖြိုးတိုးတက်ရေးညှိနှိုင်းအစည်းအဝေးဆိုပြီးနာမည်တက်ထားပါတယ်။လက်တလောမြန်မာနိုင်ငံရဲ့ခီးသွွာလုပ်ငန်းကဏ္ဍမြင့်တင်ဖို့ဗီဇာဖြေလျှော့မှုတွေလုပ်ပြီးတဲ့နောက်တရုတ်ခီးသွွာအရေးအတွက်တိတိသာသာတိုးတက်လာပါတယ်။ဒါပေမဲ့အဲ့ဒါနိုင်ငံအတွက်တကယ်ပဲဝင်ဝင်တိုးစီသလားအဲ့ဒီခီးသွွာလုပ်ငန်းကအကျိုးအမြတ်တွေမြန်မာနိုင်ငံကတကယ်ပဲရနိုင်သလားဆိုတဲ့မေးခွန်းတွေထွက်ပေါ်ပြီးဝန်ကြီးဌာနကလုပ်တဲ့အစီအွေဖြစ်ပါတယ်တရုတ်ခီးသွွာတွေမြန်မာနိုင်ငံကိုလာရောက်လေပတ်တာဟာမြန်မာနိုင်ငံအတွက်အကျိုးအမြတ်ရှိတယ်လို့တော့ဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဦးအောင်ကပြောခဲ့ပါတယ်မေလ21ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့နိုင်ငံတော်အစိုးရရဲ့တတိယတတိတာကာလဆောင်ရွက်ခဲ့မှုတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါတရုတ်ခီးသွွာတွေမြန်မာနိုင်ငံကိုဝင်ရောက်လာပြီးတရုတ်ဟိုတယ်မှာတည်းတရုတ်ဆိုင်မှာစားလို့နိုင်ငံအတွက်အကျိုးမရှိဘူးဆိုပြီးဝေဖန်မှုတွေရှိနေတဲ့အပေါ်မီဒီယာတွေရဲ့မေးမြန်းမှုကိုပြန်လည်ဖြေကြားခဲ့တာပါမြန်မာနိုင်ငံကိုနိုင်ငံခြားဧည့်သည်လာတဲ့အခါနေထိုင်လည်ပတ်ဖို့နေရာနဲ့အဲ့လမ်းညွန်ကိုအသုံးပြုရတာကြောင့်အစိုးရနဲ့နိုင်ငံသားတွေဝင်ငွေရတဲ့အတွက်အကျိုးအမြတ်မရှိဘူးဆိုတာမဟုတ်ဘူးလို့ပြည်တော်စုဝန်ကြီးဦးအောင်ကအဲ့ဒီအချိန်ကပြောပါတယ်ခီးသွွာကဏ္ဍမြင့်တင်မှုအတွက်ဗီဇာဖြေလျှော့မှုတွေလုပ်ပေးပြီးတဲ့နောက်မြန်မာနိုင်ငံတဲကိုနိုင်ငံခြားသားအဝင်ဘလောက်တိုးလာသလဲအဲ့ဒီထဲမှာတရုတ်နိုင်ငံသားခီးသည်တွေဘလောက်ပါတဲ့အများပြည်သူဝေဖန်နေသလိုတရုတ်ခီးသည်တွေစီကနေဝင်ငွေရတဲ့လောက်ရမနေဘူးသူတို့ပဲပြန်ယူသွားကြတာဟုတ်ပါရဲ့လားဆိုတာအခုတစ်ပတ်စမ်းစစ်ကြည့်ကြအောင်ပါဒီကတဲ့ဘဏ္ဍာနဲ့ခွန်လာတာကာလာနဲ့နှိုင်းရှင်ရဲ့အခုဗန္နာနဲ့မှာကဘာလက်ခီးတဲ့ဝင်ရောက်မှုတိတိတသာတိုးတက်လာတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနကထုတ်ပြန်တဲ့စာရင်းတွေအရသိရပါတယ်ပြီးခဲ့တဲ့ဗန္နာနဲ့ခွန်လာတာကာလာအတွင်းအပြည့်ပြည့်ဆိုင်ရာလေစိတ်ရေစိတ်နဲ့နေဆက်ဝင်ပေါက်တွေကနေကဘာလက်ခီးတဲ့ဗီဇာဓမ္မမဟုတ်အလဲပတ်ရောက်လာတဲ့နိုင်ငံသားသားပေါင်း 38,000 လောက်ရှိနေရာကနေ 2018-19 ဗန္နာနဲ့ခွန်လာတာဝင်ရောက်မှုမှာ 9,800 ကျော်ဖြစ်လာတဲ့အတွက် 53 ရာခိုင်နှုန်းနီးပါးတိုးတက်ခဲ့ပြီးဒါဟာသိတာတဲ့တိုးတက်မှုဖြစ်ပါတယ်အစိုးရဟာမြန်မာနိုင်ငံတဲ့နိုင်ငံသားခီးတဲ့တွေပို့ပြီးဝင်ရောက်လာအောင်ပြီးခဲ့တဲ့နှစ်ကုန်ကစဗီဇာဖြေလျှော့မှုတွေလုပ်ပေးခဲ့ပါတယ်ဂျပန်နဲ့ကိုရီးယားလိုနိုင်ငံတွေကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်နိုင်ငံသားတွေကိုတော့ဆက်ရောက်ဗီဇာထုတ်ပေးခဲ့ပါတယ်။အဲ့ဒါလိုဖြေလျှော့မှုတွေလုပ်ပေးပြီးတဲ့နောက်ပိုင်း9လအတွင်းအခုလိုနိုင်ငံသားခီးတဲ့တိတိသာသာတိုးလာတာပါ။ဒီထဲမှာတရုတ်ခီးသွားတွေကတော့အများဆုံးဖြစ်ပြီးအရင်နှစ်ကနဲ့နှိုင်းယှဉ်ရင်38ရာခိုင်နှုန်းလောက်တိုးလာခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ရင်လက်ရှိတရုတ်နိုင်ငံကလေကြောင်းလိုင်း6ခုဟာမြန်မာနိုင်ငံကိုခီးစဉ်12ခုအထိတို့ချက်ပြန်တန်းနေတာကိုကြည့်ရင်သိနိုင်ပါတယ်။တရုတ်ခီးတွေတွေပို့ပြီးဝင်လာလို့မြန်မာနိုင်ငံဝင်ငွေသိမ့်မြဘူးဆိုတဲ့ဝေဖန်ချက်ကိုအကြမ်းမြင်းပြောမယ်ဆိုရင်မှန်သင့်သလောက်မှန်ပါတယ်။တရုတ်ခီးတွေမြန်မာနိုင်ငံကိုစပြီးလာလေကတည်းကတရုတ်လူရောင်းနှိုင်းကလေရင်တွေစီးရတာဆိုတော့အဲ့ဒီအသွားပြန်လေရင်ကတရုတ်စီပဲပြန်ရောက်သွားစေပါတယ်။ဒါပေမဲ့တရုတ်ပိုင်ဟိုတယ်မှာတဲတရုတ်ရင်းနှီးမြှုပ်နှံမှုပါတဲ့ခီးသွွာအေဂျင်စီတွေနဲ့လဲပတ်တရုတ်စားတောက်ဆိုင်မှာစားဆိုတာတွေကတော့ခီးသွွာကဏ္ဍနဲ့သိပ်မဆိုင်ပါဘူးမြန်မာနိုင်ငံကတည်ဆဲဥပဒေတွေလုံထုံးလုံနည်းတွေရဲ့အားနည်းချက်အပေါ်မှာပေါ်ပေါက်လာတဲ့ပြဿနာမျိုးပါမြန်မာနိုင်ငံကဟိုတယ်လုပ်ငန်းခီးသွွာလုပ်ငန်းစားတောက်ဆိုင်လုပ်ငန်းတွေကိုအစိုးရကနေဥပဒေနဲ့အညီစနစ်တကျကြက်ကြက်မတ်မတ်လုပ်နိုင်ရင်အစိုးရဘက်ကလည်းအခွန်ရအလုတ်ကန်အခွန်လန်းတွေလည်းရနိုင်ပါတယ်ဒါပေမဲ့ပိုင်ရှင်မှာမြန်မာနိုင်ငံသားနာမည်ခံပြီးနောက်ကွယ်ကတရုတ်ငွေကြီးစိုက်ထုတ်တဲ့လုပ်ငန်းရှင်တွေဖြစ်နေရင်တော့ရလာတဲ့အမြတ်အစွန်တရုတ်နိုင်ငံဘက်တရားမဝင်ပြန်ပြီးစီးဝင်သွားမှသိကြပါတယ်။ဒါဟာမြန်မာနိုင်ငံမှာဟိုတယ်ခီးလုပ်ငန်းတစ်ခုတည်းမှာဖြစ်နေတဲ့ပြဿနာမဟုတ်ပါဘူး။ထယ်ကျုပ်ဆက်ယုံလိုလုပ်ငန်းမျိုးတွေအပါအဝင်တခြားသောစီးပွားရေးလုပ်ငန်းတွေမှာလည်းအဲ့ဒီတိုင်းဖြစ်နေတာပါ။ကချင်ပြည်နယ်ကတရုတ်ပိုင်တီရှူးငပြောစိုက်ခင်းတွေပြဿနာလည်းဒီအတိုင်းပါပဲ။အကြောင်းကတော့မြန်မာနိုင်ငံရဲ့ဥပဒေဆိုင်ရာအားနည်းချက်အမျိုးမျိုးအဂရီလိုက်စားမှုနဲ့ဥပဒေကိုတီအောင်မထိမ့်သိမ့်နိုင်မှုတရားမဝင်ငွေကြေးလွှဲပြောင်းမှုတွေကိုမကင်တွယ်နိုင်မှုတွေကအဓိကအကြောင်းရင်းခံဖြစ်ပါတယ်။တရုတ်ခီးသွွာတွေနဲ့ပတ်သက်ပြီးနီပေါနိုင်ငံမှာလည်းမြန်မာနိုင်ငံလိုပြဿနာဖြစ်ခဲ့မှုပါတယ်။သူတို့မှာတော့ပိုးပြီးဆိုးွားပါတယ်။ ပြီးခဲ့တဲ့နွေရာသီနီပေါ်ကိုလာတဲ့တရုတ်ပြည်သည်တသိန်းခွဲလောက်ဟာတရုတ်ပြည်ဟိုတယ်တွေမှာတဲစားတောက်ဆိုင်တွေမှာစားတောက်ပြီးငွေပေးချေတဲ့အခါမှာတရုတ် digital ငွေပေးချေရေးစနစ်ဖြစ်တဲ့ Alipay WeChat တွေနဲ့ပေးချေပြီးအဲ့ဒီငွေတွေအားလုံးတရုတ်နိုင်ငံကဗန်တွေထဲဓာတ်ရိုက်ရောက်သွားစေခဲ့ပါတယ်။မေလ21ရက်နေ့ကတော့နီပေါ်အစိုးရကဒီငွေပေးချေတဲ့စနစ်အသုံးပြုတာကိုပိတ်ပင်လိုက်ပါပြီ။ဒါဟာမြန်မာနိုင်ငံအတွက်သင်ငန်းစာယူစရာဖြစ်ပါတယ်။တကယ်တော့တရုတ်ခီးတဲ့တွေဝင်လာလို့မြန်မာနိုင်ငံမှာဝင်ငွေရမရအကျိုးရှိမရှိဆိုတာဟာခီးသွွားကဏ္ဍတစ်ခုတည်းနဲ့ဆိုင်တာမျိုးမဟုတ်ပဲတရားဥပဒေစိုးမမှုတရားမဝင်ငွေကြေးပြောင်းလဲမှုတွေကိုထိန်းချုပ်နိုင်မှုမြန်မာနိုင်ငံသားတွေကိုယ်တိုင်တကယ်လုပ်ငန်းပိုင်ရှင်စစ်စစ်တွေဖြစ်နေဖို့စတာတွေလိုအပ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။